စီးရီးယားနိုင်ငံမှာသမ္မတပါရှက်အာဆတ်ပြုတ်ကျသွားပြီးနောက်ပိုင်းအနောက်နိုင်ငံတွေကပိတ်ဆို့တံခတ်ရည်ရွယ်မှုတွေအမြန်ဆုံးအဆုံးသတ်ဖို့ကုလသမဂ္ဂထူးခြားစည်းကဒီနေ့ပဲတိုက်တွန်းပါတယ်။စီးရီးယားနိုင်ငံမှာပြည်တွင်းစစ်ကိုဥတီခဲ့တဲ့2011ခုနှစ်ကငြင်းငြင်းနဲ့အစိုးရဆန့်ကျင်ဆန္ဒပြပွဲတွေပေါ်သမ္မတအာဆတ်အစိုးရကအပြင်းထန်နှိမ်နင်းခဲ့တာကြောင့်အမေရိကန်ဥရောပသမဂ္ဂနဲ့တခြားနိုင်ငံတွေကပိတ်ဆို့တံခတ်မှုတွေတင်းကျပ်ချက်ချထားတာပါ။နိုင်ငံရေးပြဿနာတွေကိုမဖြေရှင်းနိုင်တာကြောင့်ပိတ်ဆို့တံခတ်မှုတွေနဲ့ဆက်လက်ရင်ဆိုင်နေရပြီးတိုင်းပြည်ပြန်လည်ထူထောင်ရေးလုပ်ငန်းတွေမှာလည်းတားရီကျုံနေရတာပါစီးရီးယားနိုင်ငံဆိုင်ရာကုလသမဂ္ဂထူးခြားစည်းဂီယာပယ်ရဆန်ကတော့တိုင်းပြည်တည်ဆောက်ရေးအတွက်ပိတ်ဆို့တံခတ်မှုတွေမြင်းမြန်ဆန်ဆန်ဖယ်ရှားသွားဖို့မျှော်လင့်နေကြောင်းဒမက်စကတ်မြို့တော်ခီးစင်မှာသတင်းထောက်တွေကိုပြောဆိုခဲ့တာဖြစ်ပါတယ်ခင်ဗျာ